အခုရပိုင်းတွင်ပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့ရန်ကုန်တိုင်းအစိုးရအဖွဲ့ကနေ11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာသန်းထွတ်အောင်နဲ့အယ်ဒါချုပ်ဦးဝေဖြိုးတို့နှစ်ယောက်ကိုတာမွေရဲစခန်းမှာဆက်သွယ်ရေးပုံမှန် 66 ဂါကြီးနဲ့အမှုဖွင့်လိုက်တဲ့သတင်းပါအခုလိုဥပဒေကြောင်းအရဆောင်ရွက်ရတာဟာဒေါက်တာသန်းထွတ်အောင်ရေးသားပြီး11နေ့စဉ်သတင်းစာ11အပတ်စဉ်ထုတ်ကြားနဲ့ဒေါက်တာသန်းထွတ်အောင်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာ11 Media ရဲ့ website နဲ့ Facebook စာမျက်နှာတွေတင်မကစင်ကာပူ The Straits Times နဲ့ ANN အာရှသတင်းကွန်ရက်22နိုင်ငံကသတင်းစာ22ဆောင်နဲ့ website တွေမှာဖော်ပြခဲ့တဲ့ရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့အိတ်တအဘော်ဆောင်းပါးကြောင့်ဖြစ်တယ်လို့ဆိုပါတယ်အစိုးရတာဝန်ယူပြီး9လကျော်ကြာမှာခုလိုသတင်းမီဒီယာတစ်ခုကိုအရေးယူရတဲ့ဖြစ်စဉ်ဘလို့ပေါ်ပေါက်လာသလဲ NLD အစိုးရဟာသတင်းမီဒီယာအပေါ်သီးခံမှုနည်းနေသလားဒီအရေးယူမှုဘလို့အသေးပဲဆောင်းတယ်လဲဆိုတာလေ့လာဆွေးနွေးတင်ပြသွားပါမယ်
အင်္ဂလိပ်ဘာသာနဲ့နိုင်ငံပေါင်းများစွာမှပုံနှိပ်ထုတ်ဝေဖော်ပြခဲ့ပြီးမြန်မာဘာသာနဲ့ပြည်တွင်းမှထုတ်ဝေခဲ့တဲ့အဲ့ဒီအယ်ဒီတာအပေါ်မှာဒေါက်တာတန်ထွတ်အောင်က NLD အစိုးရအနိုင်ရတဲ့ရွေးကောက်ပွဲအပြီးတနည်းအကြာကာလတိုင်းပြည်မှာတိုက်ပွဲတွေပြန်ဖြစ်လာတာရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်လာတာကုန်စည်နှုတ်တွေမြင့်တက်လာတာငွေကြေးဖောင်းပွားမှုမြင့်တက်လာတာဆန္ဒပြပွဲတွေနေရာအနှံ့ဖြစ်လာတာစတဲ့အခြေအနေတွေဖြစ်ပေါ်စေပြီးတည်သူလူထုအတွက်စိတ်ပြတ်ဖွယ်အခြေအနေဖြစ်ပေါ်ခဲ့တယ်လို့ဖော်ပြထားပါတယ်။ရန်ကုန်တိုင်းအစိုးရကတရားစွဲဖို့အထိဖြစ်လာစေတဲ့အစားပိုင်းမှာတော့အခုလိုဖော်ပြထားပါတယ်။ရခိုင်အစိုးရလက်ထက်ကအရှိန်ရနေသော Corruption and Cronyism ကပိုပြီးအရှိန်ရလာသည်တိုင်းပြည်ကြွယ်ဝချမ်းသာမှုအများစုကိုထိမ့်ချုပ်ထားသောခရိုနီလူဒန်းစားနှင့်မိနစ်တစ်နှစ်ကအာဏာရလာသော NLD အစိုးရတပ်တို့အကြားဆက်နွယ်မှုကလူတွေကိုစိတ်ပျက်စေသည်။ရခိုင်ချစားပြီးသောဘျူရိုကရေစီရန်နီယာနှင့်လက်ရှိတပ်တန်း9လသားအစိုးရထိပ်ပိုင်းတို့ဆက်နွယ်မှုကလည်းလူတွေအဖို့စိတ်ပျက်စရာလူမှုကွန်ရက်စာမျက်နှာတွင်ပြန့်နှံ့ခဲ့သောတက်တန်း9လသာရှိသေးပြီးလစာဒေါ်လာ2500ခန့်သာရှိသည့်ဝန်ကြီးချုပ်တဦးဒေါ်လာ3000ခန့်တန်သည့်ဖတ်တက်ဖီလစ်နာယီဝစ်စင်သည်ဆိုသောသတင်းကတစ်နေ့အနည်းဆုံးလောက်ခ2ဒေါ်လာခွဲသာရသည့်နိုင်ငံသားအတော်များများကိုမကြေမနက်ဖြစ်စေခဲ့သည့်ရင်းလက်ဆောင်ကိုပေးသူမှာမကြသေးမီကမူရည်စေဝါအမှုဖြင့်ထောင်ကလွတ်လာခဲ့သောတတိကြီးတဦးဖြစ်ပြီးအစိုးရအကူပြောင်းမှမြို့တစ်စီမံကိန်းကိုတင်တာအောင်မြင်ခဲ့သူတဦးဖြစ်ကြောင်းသိရသည်မိမိနှင့်ခင်မင်သည့်ပတ်တက်ဖီလစ်နာယီကိုဆွဆွဲမြဲမြဲဝတ်ဆင်သည့်စီးပွားရေးလုပ်ငန်းရှင်ကြီးတဦးကမူရင်းနာယီကိုမြည်သူကပေးသည့်အတီးပြုလို့မရတော့လဲသူနှင့်ဝင်းကြီးကျုပ်တို့တွေ့ချိန်နှစ်ကြိမ်စလုံးရင်းနာရီကိုဝင်းကြီးကျုပ်ဝစ်စင်ထားသည်ဟုဆိုသည်ဆိုပြီးဖော်ပြထားပါတယ်
။အယ်ဒီတာအပေါ်မှာဝင်းကြီးကျုပ်တယောက်လိုပဲဖော်ပြထားပေမဲ့ကြံတဲ့အချက်လက်တွေနဲ့ဆက်ဆက်ကြည့်ရင်ဒီဖော်ပြချက်ဟာရန်ကုန်တိုင်းဝင်းကြီးကျုပ်ဦးဖြိုးမင်းသိန်းကိုရည်ညွှန်းတယ်ဆိုတာလွယ်လွယ်ကူကူသိနိုင်ပါတယ်။ဒါအပြင်နိုင်ရီလက်ဆောင်ပေးသူဟာမူရည်စေဝါအမှုနဲ့မကြမီကထောင်ကလွတ်လာတဲ့တထေးတူမြို့သစ်စီမံကိန်းတင်တာအောင်မြင်သူစသဖြင့်ရေးသားထားတော့ဒီအချက်လက်တွေနဲ့ပြည်စုံလူကလည်းဥမော်ဝေးတယောက်ပဲရှိနေပြန်ပါလေ။အာဘိုကိုခြုံငုံတုတ်တက်လိုက်ရင် NLD အစိုးရအဖွဲ့တွင်ခရိုနီတွေနဲ့ပေါင်းပြီးအချင်းပြက်လက်စားမှုတွေရှိနေတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ဒေါ်လာ300,000နာရီလက်ဆောင်လက်ခံရယူမှုကနမူနာပဲ။ဒါကြောင့် NLD အစိုးရကိုပြည်သူတွေစိတ်ပြက်လက်ပြက်ဖြစ်စေတယ်လို့အတိအပြည့်ထွက်စီပါလေ။ဒီလိုကြီးမားတဲ့ဆွဆဲမှုတွေဖြစ်နေတာဒီရေးသားချက်ကိုလည်းနိုင်ငံတကာမီဒီယာတွေဝက်ဆိုက်တွေမှာကြေကြေပြက်ပြက်ဖော်ပြခဲ့တာကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဟာမလွဲမရှောင်သာပဲသတင်းစာရှင်းလင်းပွဲလို့ရှင်းပြရတဲ့ဂိမ်းဆိုက်သွားပါတော့တယ်။အဲဒီလိုမရှင်းပြခဲ့ရင်သူဟာကြီးမားတဲ့အာဂရိလိုက်စားသူအဖြစ်ထင်မြင်တာခံရနိုင်တယ်လို့အစိုးရအဖွဲ့ရဲ့အရေးယူစစ်ဆေးခြင်းဥပဒေကြောင်းအရအရေးယူခြင်းကိုတော့ခံရနိုင်လို့ပါပဲ
။တကယ်တော့ဒေါက်တာတန်းထွတ်အောင်ကနေ NLD လွှတ်တော်နဲ့အစိုးရအဖွဲ့ကိုရေးသားတာအခုတစ်ခေါက်မှမဟုတ်ပါဘူး။အခုနှစ်စံလွှတ်တော်တစ်တွေစာပြီးဖွဲ့စည်းခြင်း NLD ကပြည်သူ့လွှတ်တော်ဒီဥက္ကဋ္ဌအဖြစ်ဦးတီခွန်မြတ်ကိုတင်မြှောက်လိုက်တဲ့အခါ11 Media ကနေဦးတီခွန်မြတ်ဟာမူရည်စေလုပ်ငန်းတွေနဲ့ဆက်ဆက်နေသလားဆိုပြီးအကြက်တဝင့်ဖော်ပြခဲ့တယ်လို့ဒေါက်တာဖေမြင့်ကိုပြန်ကြားရေးဝန်ကြီးအဖြစ်ခန့်အပ်မယ်လို့သတင်းတွေထွက်ပေါ်ခဲ့တော့လေဒေါက်တာဖေမြင့်ဟာအရင်သမ္မတဦးသိန်းစိန်လက်ထက်စာနယ်ဇင်းကောင်စီမှာလုပ်ခဲ့ဘူးသူဖြစ်တဲ့အခွန်ရောဆောင်ထားသလားစသဖြင့်ဖော်ပြခဲ့ပူပါတယ်။ 11 Media ဟာအလားတူရေးသားချက်မျိုးအများပြဖော်ပြခဲ့ပြီးအခုနောက်ဆုံးပြဿနာမှာလဲ Editor ချုပ်ဦးဝေဖြူကသူတို့ဖော်ပြချက်မှန်နေဒီကိစ္စအကြောင်းပြောတဲ့ဦးဝင်းထင်ကိုလည်းတရားဥပဒေအရဆောင်ရွက်သွားမယ်ဆိုပြီးတောင်းတုံ့ပြန်ခဲ့ကြပါသေးတယ်။ Dr. Tantuangye 11 media ha ayin tamara udain sei so ya latat dong ga le nai ngat banna ngwe alwe tong du nya yi nai ngan ja ban sin nya lo dollar 17 billion ti shi do myama akau nga ku ku so ya ni phin pho thau shin le yan lo la so de khaw sin ne saung ba yi pi aei chein ga tamara yong win ji u so tain ku khmyar ma nai ngan ja ban akau sin yin shi da la sa ta phin me myan yee da ra myu lou khe bu ba de Lotorin Bahoban, Tawin Shidu yet Shininja Aya, Akang Nagu Sura, Mamandalu, Dollar 70 billion le, the game Shibau, Aladu Ninja Posang Yi Lungan Singule, Kapa Mip Jatana Tata, Popya Kanke Yabade, Eri Tenga, 11 net TV media to Chuya Popya Jatrija, the Mara Uden Sing Suya Puelu Yadiha, Didure Jarema, Posure Sony, Tipo Zidi, Acha Jang Yari net Bansaka, Yoga Puera, Shongji, Shonge Yabai.
Agu ยาวได้วันนี้จะอุ้มพิมพ์ในเนี่ยอันนี้สุยาพูดฮะเชื่อกันตำราอุตส่าห์สุยาจงเกียร์อะไรอสุยาตั้งแต่กาลาร์เช้าเลเวนก็ตัวบอยยิ่งถ้าพบยาเคลียร์อะไรอารมณ์ถึงงานจะยุบีดาวดาตันทองเนี่ยเลเวนมีเดียกูอุบลีจะเอาอย่างยิ่งอยู่ละพิมพ์ในมาเจ้าต้องจัดเตรียมอะไรอย่างไรเนี่ย